NLD နဲ့တိုင်းရင်းသား6ပါတီခေါင်းဆောင်တွေတွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကဒီနေ့မြန်မာနိုင်ငံရေးမှာပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်ဖို့အရေးကြီးတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ဖို့ကြိုးစားတဲ့အခါမှာတိုင်းရင်းသားတွေပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းတဲ့အကြောင်းဆွေးနွေးဝတ်တက်ခဲ့တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကဦးအေးတောင်ကပြောပါတယ်
။ဒေါအောင်ဆန်းစုကြည်အဖွဲ့မှာပြောတဲ့အထက်မှာတော့လက်ရှိမှာနိုင်ငံရေးအခြေအနေမှာအရေးကြီးဆုံးအချက်ကတော့2008ဖွဲ့စည်းပုံပြင်ရေးပဲဖြစ်တယ်။အဲ့တော့ဒီပြင်ရေးဆိုတဲ့နေရာမှာဒီဖွဲ့စည်းရဖို့ဒီဖွဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဆိုတဲ့အချက်တွေနဲ့လုံးဝခွဲခြားလို့မရနိုင်တဲ့အတွက်ဒီ2008ဖွဲ့စည်းပုံပြင်ရေးမှာတိုင်းရင်းသားပါတီတွေကပူးပေါင်းပါဝင်ပြင်ဆင်ဖို့လက်တွဲဆောင်ရွက်တာကောင်းတယ်လို့ပြောပါတယ
်။ဒီနေ့ဆွေးနွေးပွဲအတွက် UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ဝင်ပါတီတွေရောUNA အဖွဲ့မှမဟုတ်တဲ့တိုင်းရင်းသားပါတီတွေကိုပါ NLD ကဖိတ်ခေါ်ခဲ့တာပါ။ဒါကြောင့် UNA အဖွဲ့ဝင်တွေဖြစ်တဲ့ Zomi Democracy Party, ရခိုင် Democracy ဖွဲ့ချုပ်, မွန်မျိုးသား Democracy ဖွဲ့ချုပ်, ရှမ်းမျိုးသား Democracy ဖွဲ့ချုပ်စတဲ့၄ပါတီနဲ့ UNA မဟုတ်တဲ့ကမန်မျိုးသားတိုးတက်ရေးပါတီနဲ့ချင်းတိုးတက်ရေးပါတီတို့ရဲ့ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။အခြေခံဥပဒေဆိုတာနိုင်ငံသားတိုင်းနဲ့သက်ဆိုင်တဲ့အတွက်ပြင်ဆင်ရမယ့်အချက်တွေလေးလာစုဆောင်တဲ့အခါမှာလည်းပါတီဝင်တွေရောတိုင်းရင်းသားပြည်သူလူထုကိုပါအသိပေးဖို့အစီအစဉ်ရှိတဲ့အကြောင်းတော်ဆန်းစုကြည်ကပြောတယ်လို့ဦးအေးတောင်ကရှင်းပြပါတယ
်။ဒီဖွဲ့စည်းပုံတည်ရင်းနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေတော့ခါပြည်သူတွေလည်းကြီးစင်တယ်ပါဝင်ဖြစ်တယ်ဒါကြောင့်မို့လို့နောက်တစ်ခေါက်စနေနေ့အစည်းအဝေးပြီးရင်ပြည်သူတွေကိုတချို့အချက်လက်တွေကိုအသိပေးမယ်ရှင်းပြမယ်ဆိုတာကိုပြောပါတယ်။နိုင်ငံပါတီတွေကလည်းဒါကိုသဘောတူပါတယ
်။အခုလာမယ့်လွှတ်တော်အစည်းအဝေးတွေမှာဖွဲ့စည်းပုံရဲ့ပြင်ဆင်တဲ့အချက်တွေကိုလေ့လာပြီးကိုယ်စားလှယ်တွေတင်ပြတဲ့အခါရှုတ်ဝက်ထားရမယ်လို့လွှတ်တော်ကညွှန်ကြားထားပါတယ်။ဒါကြောင့် NLD ပါတီကဖွဲ့လိုက်တဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီအနေနဲ့ရောပြင်သစ်တဲ့အချက်တွေကိုအများပြည်သူကိုအသိပေးဖို့ရှိသလားဆိုတော့ပါတီဝင်ရောပြည်သူတွေစီကပါအကြံဉာဏ်ပေးလိုက်ရင်လက်ခံမှာဖြစ်တယ်လို့ကော်မတီဝင်ရှင့်နေဦးအောင်သိန်းကဆိုပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဆိုတဲ့သဘောအတိုင်းနဲ့ပြင်သစ်ပြင်ဆင်ကြတာတွေကိုကျွန်တော်ဒီကော်မတီအနေနဲ့တွေ့ရှိမှာပေါ့နော်။အဲ့လိုတွေ့ရှိတဲ့အခါမှာလည်းကျွန်တော် NLD ပါတီဝင်တွေအနေနဲ့လည်းအကြံဉာဏ်ပေးရင်လည်းကျွန်တော်တို့ကကြည့်ရှုလက်ခံမှုတို့ပြင်ပလည်းအဲ့လိုအကြံဉာဏ်ပေးမှုတွေရှိလာရင်ကျွန်တော်ကလက်ခံရမှာပဲလေ
။တကယ်တော့ဦးအေးတောင်တို့ဦးဆောင်တဲ့ UNA ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ဟာနေဆက်အခြေစား UNFCA လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ပူးပေါင်းပြီးအခြေခံဥပဒေတစ်ခုရေးဆွဲဖို့ကော်မတီဖွဲ့ထားပြီးဖြစ်ပါတယ်။ဒါကြောင့် UNA အနေနဲ့အခြေခံဥပဒေကိစ္စနဲ့ပတ်သက်လို့တစ်ဖက်မှာအသိရေးဖို့ပြင်နေပြီးတဖက်မှာပြင်ဆင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အတွက်ဒီလုပ်ငန်းနှစ်ခုဘလို့အကျိုးအကြောင်းစီလျော်မှုရှိသလဲလို့ဦးအေးဆောင်ကိုမေးကြည့်ပါတယ်
။ဟုတ်ကဲ့ရှင်းနိုင်ပါတယ်။ကျွန်တော်တို့ကအခု NLD ရဲ့ချုပ်ပါမှုရစစ်တော်ရင်းမှာပြင်တဲ့ကိစ္စကတော့တော်တော်ကိုကြက်ကြက်နဲ့မလွယ်ဘူးဆိုတာသိတယ်။ဒါပေမဲ့ဘာလို့ဖြစ်ဖြစ်ဒီမိလန်ကိုလည်းကျွန်တော်ဆုံးရမှာပဲ။အဲ့တော့ဒီ Nature Fashion ဘုံအခြေခံဥပဒေကအမျိုးသားညီလာခံလို့ခေါ်တဲ့ညီလာခံကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံဖြစ်တယ်။အဲ့ဒါဒီတစ်ခါသာလို့ပြင်တယ်အစိမ့်ရေးမယ်ဆိုရင်လည်းအလားတူညီလာခံကိုပို့ပြီးတော့ပြင်တာမျိုးရေးဆွဲတာမျိုးဟာပို့ပြီးတော့လွယ်ကူမယ်လို့ကျွန်တော်မြင်တယ်။အဲ့ဒီတော့သွားတော့ရှင်မှလည်းတိုင်းမှာအဖွဲ့အစည်းတွေကပင်လုံကဲဆိုတော့ညီလာခံကျားပေကိုတောင်းဆိုနေတယ်။အစိုးရကလည်းပင်လုံဆက်ကျေပြန်းတဲ့ညီလာခံတခုကို2014မှာကျင်းပတယ်လို့လည်းပြောနေတယ်။အဲ့ဒီအဲ့ဒီညီလာခံမျိုးပေါ်ပေါက်လာခဲ့ရင်အဲ့ဒီလားကဘာလို့ဒီပုံပြဖို့လုံးဝအဖြစ်ရေးဖို့ကိုရုပ်ရည်ပို့ပြီးတော့အစဉ်ပြေမယ်လွယ်ကူမယ်လို့ကျွန်တော်တို့ကဒီလိုမြင်တယ်။ဒါကြောင့်မို့လို့အခု UNFC နဲ့ UNA လက်တွဲကမ္ဘာကစားပြုကော်မတီတွေကလည်းဖွဲ့ထားပြီးပြီ။အဲ့ဒီဖွဲ့ထားတဲ့ကော်မတီထဲမှာဒီမိုကရေစီအစုတွေလည်းပါတယ်။နိုင်ငံတကာဥပဒေပညာရှင်တွေလည်းပါတယ်။အဲ့ဒီလိုရေးဆွဲလိုက်တဲ့ဖွဲ့စည်းပုံမှန်တန်းကိုပြည်အစီနဲ့အစိုးရနဲ့ဖိတဲ့အခါဖြစ်ဖြစ်လူတော်ကအကယ်၍ဒါနဲ့ဆက်လို့သိချင်တယ်တင်ပြပါဆိုရင်လည်းကျွန်တော်တင်ပြမယ်ဒါကြောင့်မို့လို့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းနဲ့အခုစနေတဲ့အလုပ်တွေဟာလည်းဆက်ကျင်အတွက်မဖြစ်ဘူးလို့ပြောချင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးကိုလွှတ်တော်ထဲမှာဘယ်လောက်ထိဆောင်ရွက်နိုင်မလဲဆိုတဲ့မျှော်လင့်ချက်နဲ့ပတ်သက်လို့တော့ NLD ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဝင်ရှင်းနေဦးအောင်သိန်းကအခုလိုပြောပါတယ
်။နာဖစစ်ဆိုးရလက်ထက်ကရေးဆွဲရတဲ့ဖွဲ့စည်းပုံလေ။အဲတော့နာဖစစ်ဆိုးရဖွဲ့စည်းပုံကတော့သူ့အကျိုးစီးပွားနဲ့သူ့ရဲ့ရည်ကြည်အတွက်ကိုအဓိကထားပြီးဦးစားပေးဆွဲထားတဲ့ဖွဲ့စည်းပုံဆိုတာလေ။အစရန်ဒရောမင်းပြရလေ။ဆိုတော့အဲ့အမျိုးကိုကျွန်တော်တို့က ြင်းနေပြတဲ့အခါမှာကျွန်တော်တို့ကအကုန်လုံးအပေးဖွဲအကုန်လုံးစပြီးတော့အကုန်ပြင်းဖို့လုပ်ရတယ်တကယ်အရေးကြီးတဲ့အပိုင်းပေါ့ဗျာပြုရင်ပြောင်းလဲမချိန်းချိုးဘလောက်ထိနည်းနည်းဆန်းဆန်းဖြစ်နိုင်မလဲနောက်တိုင်းရပြည်တွေကလည်းဘလောက်ထိလက်ခံနိုင်မလဲတိုင်းရပြည်တွေကလည်းကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူတို့ရဲ့ Federal ကဲ့သို့သောအခွင့်အရေးတွေမှာဒီဖွဲ့စည်းပုံမှာပြင်းဖို့လိုအပ်တယ်လို့ယူဆထားရတယ်အများကြီးရှိတာပေါ့ဗျာအဲ့တော့လေကျွန်တော်တို့ကဒါ call up လုပ်ပြီးတော့ကျွန်တော်တို့ကဒါစူးစမ်းမှာပေါ့နော်ဘယ်တိုင်းကြာကြီးဘယ်လောက်ဖြစ်ပြင်နိုင်မလဲမပြင်နိုင်ဘူးဆိုတာလေကျွန်တော်ကဒါမျိုးကချူပြောလို့မရဘူးပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မဲ့ကိစ္စတွေနဲ့ပတ်သက်လို့ပါတီတွေရဲ့ကြိုးပမ်းချက်တွေတင်ပြလိုက်တာပါခင်ဗျာ